ဒီလပိုင်းအတွင်းထိုင်းနိုင်ငံမှာအလုပ်ယုံ6ယုံထက်မနည်းပိတ်ခဲ့တာကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့မြန်မာအလုပ်သမား3000ဝန်းကျင်ဖြစ်လာပါတယ်။မနေ့ကလည်းနှစ်ကွန်ပထုံခရိုင်ထဲမှာမြန်မာနဲ့ထိုင်းအလုပ်သမား200ကျော်ရှိတဲ့ Nippon Community Limited စက်ရုံထပ်ပြီးတော့ပိတ်လိုက်ရပါတယ်။အခုလိုအလုပ်ရနာသွားတဲ့အခါမှာတစ်နှစ်ဆက်တိုက်အလုပ်လုပ်ထားရင်တစ်လစာနှုန်းနဲ့နှစ်နာကျေးရမှာဖြစ်ပေမဲ့လောလောဆယ်မှာမရကြသေးတာကြောင့်နှစ်နာကျေးပေးဖို့အလုပ်သမားတွေကတောင်းဆိုစံတာပြနေကြတဲ့အကြောင်းထိုင်းအခြေစိုက်ဗီဝေသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံနှကွန်ပထုံခရိုင်မှာထိုင်းနဲ့မြန်မာအလုပ်သမား200ကျော်လောက်ရှိတဲ့အထက်ကျောက်စက်ရုံတစ်ခုဖိတ်ပစ်လိုက်တာကြောင့်အလုပ်သမားတွေကနှစ်နာကျေးနှစ်လစာပေးဖို့တောင်းဆိုခဲ့ကြတာပါ။မြန်မာရှေ့တန်းအလုပ်သမားရေးလုံဆောင်နေတဲ့ AAC
မဟာမိတ်ဖွဲ့ဒါရိုက်တာကိုခိုင်ကြီးကအခုလိုပြောပြပါတယ်။အဲ့လာတော့နှကွန်ပထုံမှာဖြစ်တာဗျာ။နှကွန်ပထုံကြတော့လေအဓိကတော့နှကွန်ပထုံကရက်တီတာကတော့ကျွန်တော်တို့ဝက်လုပ်ငန်းနဲ့ရက်တီတာပေါ့။ ကျော်တို့ဝတ်သားလုပ်ငန်းတွေဆိုတာဝတ်ယုံကြီးရှိတယ်ဒါမဲ့ဒီစက်ယုံလုပ်ယုံကြီးလည်းသူကကြောက်ကြောက်ကြာရှိတာပေါ့နော်အဲ့ဒီယုံကြီးကလည်းအခုတက်တက်ပြိတ်လာတာတွေ့ရတယ်မာခိုင်မှာလည်းအခုကျွန်တော်တို့စက်ယုံကြီးချုပ်ပြီးလုပ်ငန်းတွေမှာလည်းအဲ့လိုအစံကြီးကြားရတာပေါ့အဲ့ဒီကမှာနေတဲ့လုပ်သမားကြီးကတော့တနည်းစာအုပ်သူကရပောင်းတုံးတယ်လာပြင်းမယ်နှစ်နှစ်စာအုပ်ရပောင်းချောက်တယ်လာပြင်
အခုလိုမျိုးဆက်ရုံကရုတ်တရက်ပိတ်ပစ်တယ်ဆိုရင်ထိုင်းဥပဒေအရအလုပ်သမားတွေဘက်ကနင့်နာပြီးတောင်းဆိုလို့ရပြီမဲ့အလုပ်ရှင်တွေဘက်ကတော့ချက်ချင်းနင့်နာပြီးပေးတာမျိုးတွေတော့မရှိသေးပါဘူးဒီအတွက်အလုပ်သမားတွေကနေထိုင်စားတောက်ရေးတွေအခက်အခဲကြုံရပါတယ်အခုဆိုရင်ရုတ်တရက်ပိတ်ပစ်လိုက်တဲ့ဆက်ရုံပေါင်း6ရုံထက်မနည်းရှိနေပြီဆိုပြီးဥက္ကဋ္ဌကြီးကပြောပြပါတယ
်ကျွန်တော်တို့ဟိုနေ့ကအလုပ်သမားတန်ရာကြောချင်းနဲ့ဆက်ရုံစုလက်နော်ဒီဘက်ကနှောင်းပတော်သူဖန်ပူလီနော်ထားပူလီတို့အားလုံး6ရုံရှိသွားပြီဗျာပိတ်တာ6ရုံမှာအလုပ်သမားအများဆုံးက2500တရုံတချို့ရုံတွေကတော့300တရုံတဲ့နေရုံတွေကတော့ရာချီပြောပိတ်တာ6ရုံကျော်မှမှကျွန်တော်တို့မှချက်လိုက်ရတာ6ရုံဒါပေမဲ့အခြားနေရာမှာဘယ်လိုဖြစ်နေကျွန်တော်တို့မသိရရရှိတယ်လေ
ထိုင်းနိုင်ငံမှာအလုပ်အစီအမပြေလို့နေရပြန်မဲ့မြန်မာအလုပ်သမားတူဦးကတော့အခက်အခဲတွေရှိတဲ့အကြောင်းအခုလို့ပြောပါတယ
်ဆိုတော့အခက်ရစားရေးသားရေးရစားအကုန်လုံးအခက်အခဲဖြစ်တယ်နေရထိုင်ရစားအခက်အခဲဖြစ်တယ်ပေါ့အခုတိုင်းဒီမှာလည်းပြန်ပြီးလောရတော့မှာပေါ့
ထိုင်းနိုင်ငံမှာအခုဆိုရင်အထက်ချုပ်လုပ်ငန်းတွေရုတ်တရက်ပိတ်ပစ်လိုက်တာကြောင့်ဒီလပိုင်းတွေအတွင်းမြန်မာလူသား3000ထက်မနည်းဟာအလုပ်လက်မဲ့ဖြစ်ကြပါတယ်။တချို့လည်းနေရပြန်ဖို့ပြင်ဆင်ကြတယ်လို့တချို့လည်းမြန်မာပြည်ကိုမပြန်သေးပဲတခြားလုပ်တွေကိုရှာဖွေလုပ်နေကြသူတွေလည်းရှိပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာစစ်တမ်းလူသား3000ထက်မနည်းရှိနေပြီးအများစုကတော့တရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူတွေများပါတယ်ရှင်။